ရွန်ဂျာမစလင်တွေအပေါ်မှာလူခွင့်ချိုးဖောက်ကျူးလွန်မှုတွေနဲ့ပတ်သက်ပြီးမြန်မာစစ်ကောင်ဆောင်တွေအပေါ်မှာဒီသတင်းပတ်အတွင်းအမေရိကန်အစိုးရရဲ့အရေးယူတန်းခတ်မှုတွေဟာလုံလောက်မှုမရှိဘူးလို့မြန်မာနိုင်ငံလူခွင့်ဆိုင်ရာအထူးကိုယ်စားလှယ်ရန်ဟီလီကဖြတ်သက်ပြင်းနေမှာပြောကြားလိုက်ပါတယ်။မြန်မာနိုင်ငံကရွန်ဂျာမစလင်တွေအစုလိုက်အသက်ခံမှုနဲ့ပတ်သက်ပြီးတော့အမေရိကန်ပြည်အောင်စုကအပြင်းထန်ဆုံးအရေးယူမှုတစ်ခုဖြစ်နေတမရော်ကာဝေးဦးစီးချုပ်ဘုံချုပ်မှုကြီးမဲအောင်နိုင်ပါဝင်စစ်ကောင်းဆောင်လေးဦးကိုပြည်ဝင်ခွင့်ဗီဇာပိတ်ပင်ပြီးအရေးယူတန်းခတ်ချမှတ်လိုက်တာဖြစ်ပါတယ်။ဒါပေမဲ့ဒီစစ်ဘုံချုပ်ကြီးတွေဟာဘယ်တော့မှအမေရိကန်ပြည်ထောင်စုကိုမလာတဲ့အတွက်ဒါကိုလက်တွေ့ကျကျစဉ်းစားဖို့ကုလထူးကိုယ်စားလှယ်ကပြောကြားလိုက်တာပါ။အခုလိုပြည်ဝင်ခွင့်ဗီဇာပိတ်ပင်တာဟာလုံလောက်မှုမရှိကြောင်းနဲ့ဒီစစ်ဘုံချုပ်ကြီးတွေရဲ့ပိုင်ဆိုင်မှုတွေကိုထိန်းချုပ်ဖို့ပါတောင်းဆိုလိုက်ပါတယ်။မြန်မာနိုင်ငံမှာဆိုးရွားလာတဲ့လူခွင့်ချုပ်ဖောက်မှုတွေအတွက်တာဝန်ရှိတဲ့လူပုဂ္ဂိုလ်တွေနဲ့သူတို့ရဲ့သက်ဆိုင်ရာမိသားစုဝင်တွေပေါ်မှာတန်းခတ်ပိတ်ဆို့မှုအစ်စ်ကိုအမေရိကန်နိုင်ငံကြီးဌာနကဇူလိုင်လ16ရက်နေ့ကချမှတ်လိုက်တာပါ။ဒီဆိုးရွားလာတဲ့လူခွင့်ချုပ်ဖောက်မှုကျူးလွန်မှုတွေကမှရခိုင်ပြည်နယ်မြောက်ပိုင်းမှာရိုဟင်ဂျာတွေပေါ်မှာလူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုတွေအတွင်းဥပဒေမဲ့တပ်ဖြတ်မှုတွေပါဝင်နေတဲ့အတွက်တမရော်ကာဝဲဦးစီးချုပ်ဗိုလ်ချုပ်မှုကြီးမဲအောင်လှိုင်ဒုတိယဗိုလ်ချုပ်မှုကြီးဆိုးဝင်းဗိုလ်ချုပ်တန်းဦးနဲ့ဗိုလ်ချုပ်အောင်တို့ကိုပြည်ဝင်ခွင့်ဗီဇာပိတ်ပင်ပြီးအရေးယူလိုက်တာဖြစ်ပါတယ်။မြန်မာစစ်ဖက်ကတော့သူတို့မကျူးလွန်ခဲ့ကြအောင်ပြောပါတယ်။ကုလအထူးကိုယ်စားလှယ်ရန်ဟီလီကအခုခီးစဉ်အတွင်းတွေ့ရှိချက်တွေကိုအစင်ခံစားရေးသားပြီးစက်တင်ဘာမှာကျင်းပမယ်လူခွင့်ကောင်စီနဲ့အောက်တိုဘာမှာကျင်းပမယ်ကုလသမဂ္ဂအထွေထွေညီလာခံမှာတင်ပြသွားဖို့ရှိပါတယ်။